2025ရွေးကောက်ပွဲမဲပေးနိုင်ရင်နိုင်ငံတွင်းမဲဆန္ဒနှင့်ပြပရောက်မဲဆန္ဒရှင်တွေလာရောက်ရှောက်ထားသူပေါင်းဟာတနိုင်ငံလုံးတိုင်းတာနဲ့ဆိုရင်10သိန်းဝန်းကျင်ရှိတယ်လို့ထုတ်ပြန်လိုက်ပြီးချိန်မှာပဲဒီဥယေဟာအမှန်တကယ်ရှိတဲ့အရေးအတွက်ထဲနေလွန်းတယ်လို့ရွေးကောက်ပွဲစောင့်ကြည့်လာသူတွေကပြောဆိုလိုက်ပါတယ်။ဒါဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲပေးပိုင်ခွင့်ရှိရဆိုတဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုနားလည်တာနဲ့ရွေးကောက်ပွဲမဲဆင်းပါဝင်နိုင်ရေးအဆင့်သတ်မှတ်ချက်ရှုပ်ထွေးမှုတွေကြောင့်ဖြစ်တယ်လို့ဝေဖန်ထောက်ပြထားပါတယ်။ပုံစံ၃မျိုးဆောင်ကကြီးလျှောက်လွာလျှောက်ထားသူတွေအတွက်ကလည်းတတ်မှတ်ရမှာမဲပေးနိုင်ရေးပညာပေးမှုမှာစနစ်တကျလှုပ်ဆောင်မှုနဲ့တတ်မှတ်ရမှာသွားပေးကြဖို့ကိုလည်းနှိုးဆော်ထားပါတယ်အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်လာမယ့်2025ရွေးကောက်ပွဲအတွက်မြန်မာနိုင်ငံတွင်းမိမိမဲဆန္ဒနဲ့ပြင်ပရောက်မဲပေးခွင့်ပုံစံ3ကကြီးလျှောက်ထားတဲ့သူပေါင်း10သိန်းကျော်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ပုံစံ3ကကြီးအများဆုံးလျှောက်ထားခဲ့တဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေထဲရန်ကုန်တိုင်းဒေသကြီးမှာ6သိန်းကျော်မန္တလေးတိုင်းဒေသကြီးမှာ1သိန်းကျော်နဲ့ကချင်ပြည်နယ်မှာ9,000ကျန်းပြည်နယ်မှာ9,000ကျော်ပြည်ထောင်စုနယ်မြေမှာ4,000ကျော်စုစုပေါင်း10သိန်းကျော်ဖြစ်တယ်ဆိုတာကိုအတိအပေးကြေညာခဲ့တာပါဒါဟာမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမှန်တကယ်နိုင်ငံသားအခွင့်အရေးနဲ့အညီမဲပေးခွင့်ရှိသူစရင်ထက်အတော့ကိုနည်းလွန်းနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကဝေဖန်လိုက်ပါတယ်မိမိတို့ရဲ့မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒနယ်ရဲ့ပြင်ပမှာအနည်းဆုံးရပ်ပေါင်း180ထက်မနည်းရောက်ရှိနေသူမဲဆန္ဒရှင်တွေရဲ့လျှောက်ထားမှုနည်းတာလည်းဖြစ်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်တွေမဲပေးနိုင်ခွင့်ရှိတယ်ဆိုတာကိုရွေးကောက်ပွဲဆိုင်ရာအသိပညာပေးအားနည်းမှုကြောင့်လည်းဖြစ်နိုင်တယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူလွတ်လပ်သောစေတနာဝန်ထမ်းအဖွဲ့ရဲ့ပြောခွင့်ရဦးရွှေပါကထောက်ပြပါတယ
်ဆယ်သိန်းလို့ပြောတာကတပန်းပေါ့လေတကယ်တမ်းကြံခဲ့တဲ့ဟာကပုံမှန်ရှိတဲ့လူတက်ပြီးတော့အများကြီးနည်းနေသေးတယ်ဆယ်သိန်းဆိုတာနည်းနေသေးတယ်ဆိုယူဆရတယ်ဒီတက်ကိုအရေးအတွက်တွေကပိုရှိနေရတာနဲ့အချိန်မပေးနိုင်တဲ့အပိုင်းတာတွေကရှိနေတယ်။ဥပမာသဘောကပေါ့လေဒီကျွန်တော်မျိုးလေးတစ်မျိုးကိုကျွန်တော်ရှင်းပြပြောပြမယ်။ဒီဥပမာလှိုင်းသားရတို့ဥပမာရွှေပြည်သားတို့ဆိုတာတကယ်ရွှေပြောင်းလုပ်သားတွေကအလွန်တရာများပြားတဲ့နေရာတွေ။နော်။အဲ့ဒီလိုအနေထားမှာကိုလှိုင်းသားရဲ့လူဦးရေထဲမှာရွှေပြောင်းလုပ်သားအများဆုံးလို့နေရာမှာ2-3 သိန်းလောက်ကြီးအဲ့ဒီတစ်မျိုးနယ်ထဲမှာအဲ့ဒီလောက်ကြီးရှိနေ။အဲ့ဒီလူတွေကသွားလျှောက်ဖို့အချိန်မရတာရဲ့နောက်ပြီးတော့ရက်180ဆိုတဲ့ဟာရဲ့နောက်ပုံအရင်တော့ကဘာပြောလိုက်လဲဆိုတော့ခင်ဗျားတို့ကဗျာတဲ့ခုဖက်မျိုးမှာခင်ဗျားတို့ရဲ့ဒီလက်ခံမျိုးမှာနေကြောင်းမဲကြီးထွက်တဲ့တည်းကြောင့်ယူပါလို့အဲ့ဒီစကားတလုံးနဲ့ခံထားလိုက်တော့လူတွေကဆက်မသွားကြတော့ဘူး။မသွားကြတော့မယ့်နဲ့နေလိုက်တဲ့လူတွေကတော်တော်များတယ်။လှိုင်းသားရဲ့ရွှေပြည်သားအဲ့ဒီနှစ်မျိုးနယ်ထဲမှာ3သိန်းကျော်လောက်ဆိုရင်ဒီပြည်လုံးမှာဆက်ပြီးဆိုတော့အလွန်တရာနည်းနေသေးသဘောပေါ့လေ
ပြည်သူတွေအနေနဲ့မိမိအိမ်အောင်စုစရင်အမီမပေါက်တဲ့နေရာကိုရောက်နေတဲ့ဆိုရင်ကိုရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ရနိုင်မှုမဲဆန္ဒရှင်စရင်မှာပါဝင်နိုင်ရေးတက်ဆိုင်ရာရက်ွက်ကြေးရွာအုပ်စုကော်မရှင်အဖွဲ့ခွဲရုံးနေမှာပုံစံ3ကကြီးလျှောက်လာတွေကိုတောင်းယူပြီးတော့ဒီလအောက်တိုဘာလ10ရက်နေ့ကနောက်ဆုံးထားလျှောက်ထားခဲ့ကြရတာဖြစ်ပါတယ်ဒါပေမဲ့လို့ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတွင်းကနေရာတော်တော်များများမှာရှိနေတဲ့တိမ့်ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာမိမိတို့ဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းခဲ့တယ်လို့အတိုက်ခံပါတီ NLD ကမဲဆင်းရင်ပြုစုရေးအဖွဲ့တာဝန်ခံဦးထွန်းနှုံးဟိန်ကလည်းပြောပါတယ
်ဒီတုံးကကြီးနဲ့ရှေ့ပြောင်းလို့ဒီမှာပေါ့နော်ကျွန်တော်ခေါ်ရှေ့ပြောင်းပေါ့နော်ရှေ့ပြောင်းလို့ဒီမှာဒီရှေ့ပြောင်းလို့ဒီမှာကြီးကကျွန်တော်အများကြီးရှိနိုင်တာပေါ့ဆယ်သိန်းခဲ့တော့ရှေ့နိုင်တာပေါ့ဒါပေမဲ့လို့ကျွန်တော်တို့ကအဲ့ဒါကြီးကကျွန်တော်လျှောက်ထားမှရမယ်ရှောင်ထားလို့ရှိရှင်လည်းရမှာလေဒီကနေ့ပညာပြီးတဲ့ဥစ္စာလုံလောက်မှုမရှိဘူးပေါ့လုံလောက်မှုမရှိလို့ဒါကျွန်တော်10သိန်းလောက်ပဲဖြစ်နေတာကိုမှပြဟိုလုံလောက်တယ်လို့ပြောလို့ရှိလို့ရှင်တော့သိန်း20 3သန်းလောက်တော့ဖြစ်လာဖြစ်ရမှာပေါ့လေတော့တဝက်လောက်ပဲရှိတယ်လို့ကျွန်တော်တို့လူတွေယူဆရတာပေါ့
ပုံစံ3ကကြီးနဲ့မဲဆန္ဒလျှောက်ထားသူတွေအနေနဲ့လဲကြိုတင်မဲပေးရမယ့်တမတ်ရက်တွေမှာတွားရောက်မဲပေးကြဖို့ကိုလည်းအတိုက်ခံပါတီကတိုက်တွန်းပါတယ်။နိုဝင်ဘာလ10ရက်နေ့မတိုင်ခင်မဲပေးရမယ့်ကြိုတင်ဆန္ဒမဲတမတ်ချက်တွေနဲ့တမတ်ရက်တွေနဲ့ပတ်သက်လို့လဲဥရွှေဘကအခုလိုရှင်းပြပါတယ်
။29ရက်ကနေပြီးတော့ဟိုနိုဝင်ဘာ9ရက်နေ့ထိကသူဒီမော်နီတာရင်းသွားမဲ့လူတွေရဲ့နောက်ပြီးတော့ဒီရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေ၊နောက်ရွေးကောက်ပွဲကိုယ်စားလှယ်တွေ၊မဲယုံကိုယ်စားလှယ်တွေ၊နောက်မဲယုံမှာအဝန်ရှိမဲ့ပုံကိုယ်တွေခြားဝေးလန်လာကိုခီးသွားဖို့လို့တရားဝင်မှာနိုင်ငံသားတို့ဘာလို့သွားမလဲ။သူတို့အကြောင်းကြတော့နိုင်ငံသားပေါ့လေ။တာဝန်စတမန်နဲ့တာဝန်နဲ့သွားမဲ့လူတွေအတွက်ဆိုပြီးတော့တိတန့်ခေါင်းစဉ်နဲ့တိကျခွဲပြီးတော့ပြထားတဲ့ရက်ဖြစ်တယ်။ဆက်ရက်ပေါ့။ဟို2ရက်က6ရက်နဲ့9ရက်ကဟိုစောစောကဟိုတုံးကကြီးနဲ့ပြောင်းထားတဲ့လူတွေရဲ့ ya ne lu ri di bo ni lu ri ne pya sa ne ya kwet de ma me pi ba khwin chu de me pi ba khwin chi de lu tan sa ri ha
ကိုပိုင်မဲဆန္ဒနယ်ပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေအနေနဲ့မဲပေးရမယ့်ရက်ကိုအတိအကျသိရှိနိုင်အောင်လို့သက်ဆိုင်ရာရက်ကွက်မြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကကြိုတင်အတိပေးအကြောင်းကြားမှုတွေနဲ့နှိုးဆော်တင်ပါတယ်လို့လည်းရွေးကောက်ပွဲဆောင်ကြီးလေးလာသူတွေကတိုက်တွန်းနေပါတယ်ရှင်